ထိုင်းမြန်မာနယ်စပ်တပ်ပီနယ်ကအုံဖြံဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလအတွင်း190နီးပါးထိရှိလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါ။ကိုဗစ်ဒုတိယလှိုင်းမှာတော့အနည်းငယ်သာကူးစက်ခဲ့ပေမဲ့ဒီလအတွင်းမှာတော့ဒုက္ခသည်တွေကြားဇက်တိုက်ကူးစက်မှုတွေဖြစ်လာတယ်ဆိုပြီးအုံဖြံဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါဗျ။
25ရက်နေ့ကြာတော့15ရက်ထပ်တွေ့တယ်။26ရက်နေ့ကြာတော့1ရက်တွေ့တယ်။28ရက်နေ့ကြာတော့20တွေ့တယ်။27ရက်နေ့ကြာတော့21ရက်ထပ်တွေ့တယ်။နောက်တော့2ရက်ကအခုမှထပ်တွေ့တယ်။အလုံးပေါင်း186ရက
်။ဒုက္ခတွေကြီးရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူး။အခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတေချာတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ်
။စိုးရိမ်နေကြတယ်။အဓိကအဖြစ်အပြင်ထွက်လုပ်လို့မရတာဖြစ်တဲ့အတွက်ကြောင့်စားရမရှိဘူး။စားရမရှိဘူး။ TVC ကပေးတဲ့ရိတ်ခါရိတ်ခါထုတ်ပြီးတော့ဘလို့မှမလောက်ကြဘူး။လူကြီးတယောက်ကို283ပတ်ကလေးက150နဲ့တပတ်၄ရောက်ရှိတဲ့အိမ်ဆိုလို့ရှိရင်800လောက်ရတယ်800လောက်ရတယ်အဲ့800လောက်ရတဲ့ဟာကိုအဲ့ဒီသူတို့ TVBC ရနေပြီးတော့ဖွင့်ထားတဲ့ဆိုင်မှာသွားဝယ်ရရစ်ခါထုတ်ဖို့အတွက်ကတ်ပေးထားပြီးသားအဲ့ဒီကတ်ထဲမှာပတ်စံထည့်ထားတယ်အဲ့ဒီထဲကနေပြီးတော့မ800ရတယ်ဆိုရှင်800ရဲ့တန်ဖိုးက10ရက်လောက်စားလိုက်လို့ရှင်ကုန်ပြီလူတွေမှာကဒုက္ခတွေဒီမှာကတော်တော်များများကဒုက္ခတုခရောက်တဲ့ပူရောက်နေတယ
်ဒုက္ခတွေတွေရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူးအခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတေချာတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲဖြစ်ပြီဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေက2015ခုနှစ်လောက်ကစပြီးနေဆက်တွေကဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေကိုလည်းရှော့ချပစ်လိုက်တယ်လို့ UNHCR နဲ့ထိုင်းအစိုးရကလည်းဒုက္ခသည်တွေကိုမိမိဆန္ဒလျောက်နေရပြန်နိုင်တယ်ဆိုပြီးနေရပြန်ခွင့်ပေးခဲ့ပါတယ်ဒုက္ခတဲ့ရာဂနန်းလောက်ကတော့နေရပြန်သွားကြပါတယ်။ဒါပေမဲ့ဒုက္ခတဲ့အများစုကြီးကတော့မြန်မာအစိုးရအဆက်ဆက်ဟာသူတို့ရဲ့နေထိုင်ရည်ရည်ကိုကာလတစ်ခုထိတာဝန်မယူပေးနိုင်တဲ့အတွက်နေရပြန်ရေးဟာမမျှော်မှန်းနိုင်ပဲဖြစ်ရတယ်လို့ဆိုပါရယ်။အခုဆိုရင်အုံပြန်ဒုက္ခတဲ့စခန်းထဲမှာရှိနေတဲ့ဒုက္ခတွေတွေဟာအနည်းဆုံး14နှစ်ကနေအများဆုံး25နှစ်လောက်ထိတတိယနိုင်ငံတွေကိုထွက်ခွာခွင့်မရဘဲနေထိုင်နေကြရတာပါ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကတည်းကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြသူတွေဟာထက်မြမာနေဆက်မှာရှိတဲ့ဒုက္ခတဲ့စခန်းကိုကူမှာခိုလုံနေထိုင်နေကြရပါတယ်။တပ်ပီနယ်တွေကအုံပြန်ဒုက္ခတဲ့စခန်းမှာတော့လူဦးရေ8000ကျော်လောက်ရှိပါတယ်ရှင်။